ရခိုင်ပြည်နယ်အတွင်းမှာရေချောင်းခရီးသွားလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုတွေလှုပ်ဆောင်မယ်ဆိုရင်အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုအကြောင်းကြားဖို့အေအေဘက်ကမနေ့တုန်းကသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာစစ်တပ်ဘက်ကနေအရက်ဖက်လေတွေကိုအသုံးပြုပြီးတော့စစ်လက်နက်တပ်အင်အားတွေတင်ဆောင်နေတဲ့အခြေအနေကြောင့်ဒီလိုမျိုးထုတ်ပြန်တာလို့အေအေဘက်ကပြောပါတယ်။ဒီလိုမျိုးရေချောင်းခရီးသွားလာမှုတွေကန့်သက်လာတဲ့အတွက်ဒေသခံလေသမားတွေနဲ့ကုန်သွယ်တွေအခက်တွေ့နေတယ်လို့သိရပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်အတွင်းတိုက်ပွဲရှိန်မြင့်လာနိုင်လို့ရေလန်းခီးသွာလာမှုအတွက်ရခိုင်လက်နက်ကိုင်အေဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့တာပါ။သတိပေးချက်ထုတ်ပြန်ရတဲ့အကြောင်းရင်းကတော့ AA ပြောခွေရခိုင်တုခကအခုလိုပြောပါတယ
်။ဥကဒီဗမာစစ်တပ်တွေကနေပြီးတော့သူတို့ဒီရိုက်ခါတွေလက်နက်တွေနောက်ဒီလူဝင်အားတွေကိုပို့ဆောင်တဲ့အခါမှာတော့ဒီဟိုစစ်သင်ဘိုးတွေတင်မကဘူးပေါ့နော်။ပြည်သူလူထုတွေပိုင်တဲ့အရဖက်ဆက်လက်တွေကိုပါအသုံးပြုလာတဲ့ဥစ္စာတွေတွေ့ရတယ်။ခီးသွာပြည်သူတွေအနေနဲ့နော်မလိုလောအပ်တဲ့ဒီအထိခိုက်တွေမဖြစ်ရအောင်လို့ကျွန်တော်တို့ဘက်ကနေပြီးတော့ဒါဟိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်ဗျ။
ကြည်လန်းခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့သွားလာမဲ့ခရီးစဉ်တင်ဆောင်လာတဲ့ PC စီးရင်တွေကို email fiber skype တွေနဲ့အကြောင်းကြားလာဖို့ကိုလည်းအသိပေးစားကြောင်းခိုင်တုခကဆက်ပြောပါရစေ။
ကျွန်တော်တို့ရဲ့ထုတ်ပြန်ချက်တွေမှာတော့ပြည်သူတွေဟိုအကြောင်းကြားရမယ့်ဒီ Viber နံပါတ်တွေနောက်ပြီးလို့ရှိရင် email ရယ်နောက်ပြီးတော့ဒီကျွန်တော်တို့ Skype လေးပေးထားတာရှိတယ်။တော့သူတို့အနေနဲ့ဒါကိုအဆင်ပြေသလိုပို့ပြန်နော်။ဟိုတင်းတို့တဲ့ဥစ္စာနဲ့နေပြီးတော့ကျွန်တော်တို့စီကိုအကြောင်းကြားပေးလို့ရတယ်။ဒါအရသာနဲ့ဒီစစ်ဖက်ကိုကျွန်တော်တို့ဒါခွဲခွဲခြားခြားသိအောင်လို့ပို့ပြန်တာ
။ဒီလိုရေလန်းခီးကတ်တက်လာတဲ့ပုံမှာဒေသခံခီးတဲ့ပို့ဆောင်ရေးနဲ့လုပ်ငန်းရှင်တွေအတွက်အခက်အခဲရှိနေတာပါ။အေဘက်ကထုတ်ပြန်လာတဲ့ဆက်သွယ်ရမယ့် line တွေကိုမသိရှိဘူးလို့ရေချောင်းပို့ဆောင်ရေးလုပ်ငန်းရှင်တို့ကပြောပါတယ်
။ကျွန်တော်တို့ကအေထုတ်ပြန်တယ်ဆိုတော့အေတပြင်းဌာနကဘယ်မှာစဉ်းစားမသိဘူးလေကျွန်တော်တို့တွေ့တာကအေတခါဘသူ့ကိုတပြင်းပို့ရမယ်ဆိုတာတရားဝင်ဖွင့်ထားတာမှမရှိတော့ကျွန်တော်တို့ကမသိဘူးလေဒီတရားဝင်နဲ့
။ကလတာမြစ်ကျောင်းကရာအမိပြုနေရတဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ကကုံတဲတူးကတော့ဒီလိုရေလန်းခရီးသွားလာမှုကတ်တက်လာတာကြောင့်ဂုံပစ္စည်းတယ်ဆောင်ဖို့အခက်တွေ့မယ်လို့ဆိုပါတယ်
။ပလက်ဝါဒေသကတော့ရေလန်းကိုပဲသုံးပြန်များတယ်အဲ့လိုထုတ်ပြန်ထားတဲ့ဆိုတော့တွားရေးလိုင်းမှာလုံခြုံမှုမရှိဘူးလို့ပြောလို့ရမှာတင်တွားလာဖို့အဆင်ပြေကိုယ်စီစီမှုနဲ့အဆင်ပြေမှာမဟုတ်ဘူးတင်တယ
်ရခိုင်လက်နက်ကိုင်အဖက်ကနေရေလန်းခီးတွားလာမှုတွေအတွက်ကန့်သတ်ထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်သည်နှကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့သူထုတ်ပြန်ချက်ကိုဘာမှမဆက်မပြီးဘူးကျွန်တော်တို့ကတော့ကိုယ်လုံးကြာကြီးလာလုံးပါ
ချင်းမြင့်နယ်ပလက်ဝါမြို့နယ်ကတရားစီမံကိန်းအတွက်ပစ္စည်းတွေတင်ဆောင်လာတဲ့အယတားရေရင်3စီးနဲ့လုံခြုံရေးလိုက်ပါလာတဲ့တမတော်ရေရင်3စီးတို့ကိုနိုဝင်ဘာလ22ရက်နေ့ကရခိုင်လက်နက်ကိုင်အေအဖွဲ့ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်တတတူတန်ရန်ရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်သနာကျုပ်တမတော်ပြောခွေရပူမူကြီးဝင်းစောဦးကမြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေဆဲလို့ပြောပါတယ်။
ဘက်တီတွေ့မှုရတော့ကျွန်တော်တို့ကျောင်းတော်ပေါ့တန်းမြောင်းရဲ့အရှိပဲပြန်ကျောင်းတော်မျိုးပဲပြန်ပါတော့တိုက်ပွဲဖြစ်နေတာတော့ရှိ၃ရက်လောက်တော့ရှိပါတယ်ပြန်တဲ့နေရာတွေကတော့အဲ့လောက်ကြီးမပြင်းဘူးပဲ
ရခိုင်အေအေပြောခွေရခိုင်တုခကတော့မြောက်ဦးမြေပုံဘုံလူကျုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်အဓိကကတော့ဒီကျောင်းတော်ရွာရဲ့မြောက်ဖက်မှာရှိတဲ့ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဗမာစစ်တပ်ဘက်ကနေပြီးတော့ဟိုထိုးစစ်ဆင်တာဆိုတော့အဲ့ဒီမှာသူတို့လက်နက်ကြီးပစ်ကူတွေကတော့ဒီပစ်တာရှိတယ်နိုဝင်ဘာ28ရက်နေ့မှာဒီရဟရဲ့နစီဘောကနေပြီးတော့ rocket တွေစေတနာတွေနဲ့နေပြီးတော့လာပစ်တာရှိတယ်ဆိုတော့တိုက်ပွဲကတော့ပြင်းထန်တာပေါ့နော်ပြီးတော့ဒီနိုဝင်ဘာလ28ရက်နေ့မှာမြေပုံမြို့နယ်ဒင်္ဂါရာနဲ့တီတောင်ရွာအကြားမှာဒီဗမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ remove ပိုင်းနဲ့နေပြီးတော့ဒါတိုက်ခိုက်ခဲ့တာရှိတယ်ပုံနာကျောင်းမြို့နယ်ကျဲရှိရွာရဲ့အနောက်ဖက်ပေါ့နော်ကျွန်တော်တို့ရဲ့လှုပ်ရှားစစ်ကြောင်းတစ်ခုကိုဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်နေတာဒီခုနှစ်ပတ်ကျော်လောက်ရှိနေပြီပေါ့နော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ခိုင်တုခကဆိုပါတယ်ရခိုင်ပြည်နယ်တွင်အေအေစခန်းတွေကိုမြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်အခုဒီဇင်ဘာလတွင်တိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တမတော်ဘက်ကသတိပေးထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အရသာတေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိခဲ့တယ်လို့စစ်ရှောင်ဦးရေ6000ခန့်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။